တောင်တူပင်လယ်ပြင်အတွင်းနိုင်ငံတကာရေးပိုင်းနဲ့ထဲကနေတင်ဆက်လိုက်တဲ့အမေရိကန်ရဲ့ Wading Drone ကိုပြန်လည်ပေးအပ်မယ်လို့တရုတ်ဘက်ကမနေ့စနေနေ့ကပြောဆိုပါတယ်။ဒါပေမဲ့ဒီလုံရအပေါ်မှာပြစ်တင်ဝေဖန်စရာမရှိဘူးလို့တရုတ်ကပြောဆိုနေပြီးအမေရိကန်အစိုးရဘက်ကနှိမ့်မှန်လက်မှတ်နဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲပုံကြီးချက်ပြောဆိုနေတယ်လို့လည်းတရုတ်ကစွပ်စွဲပြောဆိုခဲ့ပါတယ်။ရေထဲမှာစားငံရေပါဝင်မှုနဲ့အပူချိန်ပြောင်းလဲမှုကိုတိုက်တာတဲ့မောင်းတူမဲ့ရင်းငုတ် drone ယာဉ်ကိုဖိလစ်ပိုင်နိုင်ငံအနောက်မြောက်ပိုင်းစူပစ်ဘေးရဲ့ကီလိုမီတာ90အကွာမှာကြာသပတေးနေ့ကတရုတ်တို့ဆွဲယူသွားခဲ့တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်ဘက်ကအခုလိုရယူသွားခဲ့တာဟာတရားဥပဒေနဲ့မညီတဲ့လုပ်ရပ်ဖြစ်တယ်လို့အမေရိကန်အာဏာပိုင်တို့ကကန့်ကွက်ခဲ့ပြီးချက်ချင်းပြန်ပေးဖို့တောင်းဆိုခဲ့ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနကတော့တရုတ်ရေတပ်သင်္ဘောတစ်စင်းကဘာမှမသိတဲ့အရာဝတ္ထုတစ်ခုကိုရေထဲမှာတွေ့ရပြီးရေချောင်းသွားလာမှုဘေးကင်းစေရေးအတွက်တင်ဆက်ခဲ့တာဖြစ်တယ်လို့ပြောဆိုပါတယ်။နောက်ပိုင်းကျမှအမေရိကန်တို့ရဲ့အဝေးဒင်း drone ယာဉ်ဖြစ်တာကိုသိရှိရတာဖြစ်တယ်လို့လည်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်တို့ရဲ့ပစ္စည်းကိုတင့်တင့်လျှောက်ပတ်တဲ့နည်းလမ်းနဲ့ပြန်လည်ပေးအပ်သွားမယ်လို့တရုတ်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကမနေ့စနေနေ့ကပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်မပြောပါဘူး။အမေရိကန်စစ်ဌာနချုပ်ပင်တဂွန်ဘက်ကလည်းတရုတ်နဲ့နားလည်မှုရရှိထားတယ်ဆိုတာကိုအတည်ပြုပါတယ်။ဒီအတည်ပြုချက်ထွက်လာပြီးနောက်မှာတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတရုတ်တို့ကိုပြောရမှာကခင်ဗျားတို့ခိုးထားတာကိုကျွန်တော်တို့ပြန်မလို့ချင်ပါဘူးယူသာထားလိုက်ပါလို့ပြောလိုက်ရမှာဆိုပြီးလူမှုကွန်ရက် Twitter စာမျက်နှာမှာရေးသားခဲ့ပါတယ်ရှင်။